မြန်မာနိုင်ငံကလက်မှတ်တွေမှာဇီးဇတုံးအတုတွေလုပ်ပေးနေတဲ့မြန်မာနိုင်ငံသားပွဲစားတအုပ်ကိုနိုင်ငံကလက်မှတ်တွေနောက်ထိုင်းမြန်မာတစိ့အတုတုံး20ကျော်နဲ့အတူထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ VOA ထိုင်းနိုင်ငံနှစ်ကောင်ဖနုံခရိုင်စံဖံမြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားအသက်40ရွယ်မျိုးထွေးကိုထိုင်းလူဝင်မှုကြီးကြပ်ရေးဖွဲ့ကမတ်လ10ရက်နေ့ကဖမ်းဆီးခဲ့ကြောင်းထိုင်းလာဝကအရာရှိတွေကမတ်လ10ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မြို့သူနေထိုင်နေတဲ့အခန်းအတွင်းကိုစစ်ဆေးရမှာတော့တပ်တွေကထိုင်းနဲ့မြန်မာတစိ့တုံးအတုပေါင်း20ကျော်နဲ့ဒီစာတုံးအတု
ထူပီးသားမြန်မာနိုင်ငံကူးစာအုပ်တွေအပြင်မြန်မာနိုင်ငံကူးစာအုပ်အစ်စ်တွေကိုပါဖမ်းမိကြတာပါဒါအပြင်အလုပ်သမားတွေအတွက်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကထုတ်ပြီးတဲ့စာအုပ်တွေကိုပါတွေ့ရှိခဲ့ရကြောင်းဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့ထိုင်းလာဝကရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်အခုလိုဖမ်းဆီးနိုင်ခဲ့တာဟာမြန်မာနိုင်ငံသားတွေရဲ့တိုင်က
ပဲသူကနေတစ်ဆင့်လှုပ်ဆောင်ပေးနေတာဖြစ်ပါတယ်။ဒီဗီဇာတုံးအတုတွေကိုကန်ဆောင်ထားတဲ့မြန်မာရှစ်တောင်းလို့သမားတွေဟာထိုင်းနာဝကရုံမှာရက်90တုံးလာတဲ့ချိန်မှာတက်တန်းတုံးမှုတွေလက်မှတ်ထိုးရတာတွေလုပ်ရပါတယ်။အဲ့ဒီအချိန်မှာတက်ဆိုင်ရာဝန်ထမ်းတွေကစစ်ဆေးတဲ့အခါမှာတော့အတုတွေမှတိသွားခဲ့ပြီးမြန်မာနိုင်ငံသားတွေဟာဗီဇာတုံးအတုမှုနဲ့တရားဆက်ဆိုခံရပါတယ်။ဗီဇာတုံးအတုတွေလုတ်ပေးနေတဲ့ပွဲစားကိုဖမ်းဆီးခဲ့ပုံကိုလည်းနာဝကအရာရှိကပြောပြပါတယ်။ဗီဇာတုံးအတုတွေလို့သင်္ကန်းမတင်ဖြစ်နေကြတဲ့မြန်မာနိုင်ငံသား6ဦးကထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးကိုအကြောင်းကြားတိုက်ကြခဲ့ပြီးတဲ့နောက်တန်ရုံးအရာရှိတွေရဲ့တောင်းဆိုတင်ပြချက်အရထိုင်းနာဝကကဒီအမှုကိုစုံစမ်းစစ်ဆေးခဲ့ရမှာဗီဇာတုံးအတုတွေဆိုတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ဆက်လက်ခေါ်ထုတ်ခဲ့တာပါ။ဒီနောက်တရားခံဗီဇာပွဲစားကိုလည်းဖမ်းဆီးခဲ့ပါတယ်။တုံးအတုလို့သူမျိုးထွေးကိုဖမ်းဆီးနိုင်ခဲ့တဲ့အပြင်နောက်တရားခံတဦးဖြစ်တဲ့အသက်39နှစ်အရွယ်ကိုကျော်ဆိုသူကိုလည်းစမစခွန်ခရိုင်ကျွန်းမှာဖမ်းဆီးနိုင်ခဲ့ပါရဲ့။ဗီဇာပွဲစားတွေဟာမြန်မာနိုင်ငံသားတွေရဲ့နိုင်ငံကူးဆောင်အောင်မှာထိုင်းဗီဇာနဲ့အလုပ်လုပ်ခွင့်လက်မှတ်ဝတ်ပါမစ်စာအုပ်တွေအတွက်မြန်မာငွေနဲ့ဆိုရင်12သိန်း၊ဈေးငွေနဲ့ဆိုရင်တော့2000ခွဲထိအခကျင်းငွေယူပြီးလုပ်ပေးနေတာပါ။အခုဆိုရင်တော့ဗီဇာအတုတွေနဲ့ပတ်သက်လို့2019ခုနှစ်ကနေစတင်ပြီးထိုင်းနိုင်ငံပိုင်တွေကဖမ်းဆီးတာဟာအမှု၄ခုခန့်ရှိပြီဖြစ်ပါရဲ့ရှင်။